အခုလိုမြန်မာနိုင်ငံတဲ့ကိုဗစ်ပိုးတွင်တဲ့အချိန်ဟုံမြင့်လာချိန်မှာတလားကျော်အတွင်းကျင်းပဖို့ပြင်ထားတဲ့ရွေးကောက်ပွဲကနိုင်ငံတကာစံနှုန်းမှီမှာမဟုတ်ဘူးလို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူခွင့်ရေးကိုယ်စားလှယ်ကထုတ်ပြောလိုက်ပါတယ်။မြန်မာလူခွင့်ရေးစုံစမ်းစစ်ဆေးရေးကုလကိုယ်စားလှယ်တဲ့ Thomas Andrews ကနိုဝင်ဘာလမှာကျင်းပဖို့ပြင်ထားတဲ့ရွေးကောက်ပွဲမှာအခုလိုဖြစ်လာနိုင်တာက Ranger Muslim သိမ်းနဲ့ချီပြီးမဲမပေးနိုင်ပါဘူးလို့မနေ့ကထောက်ပြလိုက်ပါတယ်။ကုလသမဂ္ဂရဲ့လူခွင့်ရေးကောင်စီမှာမေကုံးပြောရမှာအန်ဒရူးစ်ကဆက်ပြီးအခုလိုအရင်ရခိုင်ပြည်နယ်မှာနေလာခဲ့ပြီးအခုဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခုံလုံနေရတဲ့သူတွေကိုမဲပေးခွင့်မပေးတာကြောင့်နိုဝင်ဘာ၈ရက်ရွေးကောက်ပွဲဟာလွတ်လပ်မျှတမှာမဟုတ်ဘူးလို့ဝေဖန်လိုက်ပါတယ်။ဒါအပြင်အန်ဒရူးစ်ကပဲအခုလိုလူမျိုးနဲ့ကိုးကွယ်ရဘာသာပေါ်မူတည်ပြီးမဲပေးခွင့်ဆုံးရှုံးရတာကြောင့်လာမယ့်ရွေးကောက်ပွဲရလဒ်ဟာပြည်သူအားလုံးရဲ့ဆန္ဒကိုအစ်စ်အမှန်ထင်ဟပ်မှာတော့မဟုတ်ဘူးလို့လည်းပြင်းပြင်းထန်ထန်ဆက်ဝေဖန်လိုက်ပါတယ်မြန်မာဆိုရဘက်ကတော့ဒီရိုဟန်ဂျာရီပြန်လာဖို့လက်ခံစီစဉ်ထားတယ်ပြောပေမဲ့ရိုဟန်ဂျာဆိုတဲ့အုံလုံးကိုတော့တရားဝင်လက်ခံခြင်းမရှိသေးပါဘူးခင်ဗျာ